မလေးရှားနိုင်ငံမှာလူသားမှုနဲ့တည်တံ့ချခံရနိုင်တဲ့မြန်မာနိုင်ငံသား၄ဦးကိုမလေးရှားတရားရုံးကအပြစ်မရှိကြောင်းဩဂုတ်လ29ရက်နေ့ကအမိန့်ချမှတ်ပြီးတရည်သေးလွှတ်ပေးလိုက်ပါတယ်။ဒီသတင်းကို VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။မလေးရှားနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်ကဖြစ်ပွားခဲ့တဲ့မလေးရှားနိုင်ငံဒန်ဝန်ဂီမြို့ကကော်ဖီဆိုင်ဝန်ထမ်းတဦးကိုတပ်ဖြတ်မှုနဲ့မြန်မာနိုင်ငံသား၄ဦးဟာဖမ်းဆီးစစ်ဆေးခံရတာဖြစ်ပါတယ်။သူတို့ကိုတော့ဩဂုတ်လ29ရက်နေ့ကလူသတ်မှုမှာတက်တည်မခိုင်မာတဲ့အတွက်တရားရုံးကတရည်သေးလွှတ်ပေးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပြပါတယ
်။ကော်ဗစ် -19 မှာဖြစ်ခဲ့တဲ့အမှုပါမိုက်ဒါဟိုတော့ကော်ဗစ် -19 နာမည်ကောင်းသွားလဲကောင်းသွားလို့မလေးလူပမာလူဝါတာပြန်ရရင်တော့တငယ်ချင်းလူခုပေါ့မိုက်လူပြည်တိုင်းနာမည်။ဆိုသူတို့ကိုဒီနေ့မှာဒီနေ့ရုံကြီးမှာပေါ့နော်ဒါတရားလူပြတက်တည်ကြီးကနေပြောမှဒီဥစ္စာပေါ့ဥစ္စာပေါ့လူတက်မှုမှာခိုင်ခိုင်ဥစ္စာပေါ့ခိုင်ခိုင်မှမှတက်တည်မပြနိုင်တဲ့အတွက်ကြောင့်မလို့ဒါတရားရုံးဆုံးဖြတ်ချက်နဲ့ဥစ္စာလှုပ်ပေးလိုက်တာပါမှာ
ဒီမှုဟာ2019ခုနှစ်ကဖြစ်ပွားခဲ့တာဖြစ်ပြီးတက်တည်အများကြီးကိုခေါ်ယူစစ်ဆေးခဲ့ပြီးတဲ့နောက်လူတက်မှုကျူးလွန်နေဆိုတာကိုခိုင်မာတဲ့တက်တည်အထောက်အထားတွေမရရှိခဲ့ဘူးလို့လည်းပြောပါတယ
်တရားလူပြတက်တည်70ဦးကိုခေါ်ယူပြီးတော့မှစစ်ဆေးခဲ့တယ်ဒီကြေးအနေထားမှာကျွန်တော်တို့ဒီမြန်မာ၄ယောက်ကတက်တယ်လို့ခိုင်ခိုင်မာမာတိတိကျကျပြောထုတ်နိုင်ရင်မရှိဘူ
းပြန်လွှတ်ပေးခဲ့တဲ့အမျိုးသား၄ဦးကတော့အသက်30နဲ့40ကျားမှရှိတဲ့ပူတွန်းလျံခိုင်လွန်မောင်ခိုင်စာမောင်ထောင်ဆန်းမောင်တို့ဖြစ်ကြတယ်ဆိုပြီးမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ဒီမှုနဲ့ပတ်သက်ပြီးတန်တရားရှိသူမြန်မာ၄ဦးထံကနေလူသတ်မှုမှာကျူးလွန်ခဲ့တယ်ဆိုတဲ့လက်နက်မျိုးတွေရှာမတွေ့တဲ့အပြင်မြင့်မြင့်တက်တည်၁၂ဦးရဲ့ထွက်ဆိုချက်တွေကိုစစ်ဆေးရမှာတက်တည်မပြနိုင်ဘူးလို့လည်းထွက်ဆိုပါရယ်ဒီအတွက်တရားသူကြီးမိုနီယန်ဒီကတရည်သေးလွတ်ပေးဖို့အမိန့်ချမှတ်လိုက်တဲ့အကြောင်းမလေးရှားသတင်းနေမှာဩဂုတ်လ29ရက်နေ့ကဖော်ပြထားပါရယ်နောက်အမှုတစ်ခုဖြစ်တဲ့မလေးရှားနိုင်ငံသားရင်မောင်းတဦးကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာနဲ့အိန္ဒိယ2ဦးကိုတော့ပြစ်မှုထင်ရှားတယ်ဆိုပြီးမလေးရှားတရားရုံးကပြီးခဲ့တဲ့ဇူလိုင်လတုန်းကတည်တံ့ချမှတ်ခဲ့ပါတယ်